ကချင်ပြည်နယ်ဖားကန့်မြို့နယ်စစ်ကောင်စီတပ်စခန်းတစ်ခုကိုဒီကနေ့မနေ့အစောပိုင်းမှာပဲကချင်လူမျိုးရေးအဖွဲ့ KNA ကတိုက်ခတ်ခဲ့ပါတယ် KNA ဘက်ကကတိုင်းတောင်စခန်းကိုတင်းယူခဲ့တဲ့အကြောင်းအတိအပြုပြောဆိုခဲ့ပေမဲ့အခြေအနေအသေးစိတ်ကိုတော့ပြောဆိုတာမရှိပါဘူးခင်ဗျာဖားကန့်မြို့နယ်ကတိုက်ပွဲသတင်းကိုအခြေခံပြီးတော့ကိုညင်းညာကတင်ပြပေးပါမယ်ခင်ဗျာ
ကချင်ပြည်နယ်ဝိုင်းမော်မြို့နယ်မှာရှိတဲ့ KIA ဌာနချုပ်လိုင်စာအနီးစီရေးတင်းမာနေချိန်မှာပဲဒီနေ့မနေ့ဖားကန့်မြို့နယ်မှာတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်မနက်9နာရီကျော်အချိန်မှာစတင်ဖြစ်ပွားခဲ့ပြီးဖားကတ်မြို့နယ်နမ်မော်ရွာအနီးကဖျားတောင်ခေါ်တက်စခန်းနဲ့နမ်မော်တက်စခန်းအနီးမှာတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ဒေသခံတယောက်က VOA ကိုပြောပါတယ်
9နာရီခွဲလောက်မှာကတမကန်သွားတဲ့လမ်းကဖျားတောင်အဲ့စခန်းမှာအဖြစ်ကြတယ်ဟုတ်အဲ့ပြီးတော့6နာရီခွဲ9နာရီလောက်နေတာဒီဘက်မှာပြန်ချိန်တာနမ်မော်ပဲ9နာရီခွဲ7နာရီမှတက်လောက်ဒီအတုံးတုံးတိုင်းတိုင်းနဲ့ကျွန်တော်တို့ဒီမမှုဖားပြဲစပေါ်ပြဲကြောင်အဲ့နာတဝိုက်တွေအတန်လေးကြာနေရတာပေါ့အဲ့နာလေးတဝိုက်တွေလက်နဲ့ချင်းနဲ့ပြစ်တဲ့အတန်လေးကြာနေတဲ့အတန်လေးပေါ့
အလားတူနောက်ထပ်ဒေသခံတယောက်ကလည်းစစ်ကောင်စီတပ်စခန်းနှစ်နေရာကို KIA ကတိုက်ခိုက်ခဲ့တာဖြစ်တဲ့အကြောင်းအခုလိုပြောပါရယ
်နတ်မောကတိုင်းတော်ထိတ်ကထိုင်ထားတဲ့စခန်းကြီးအနတ်မောစခန်းကြီးနှစ်ခုလိုပြောရည်တိန်းတော့လိုပြောတာကြာတော့ဒီလိုမှတိန်းပြီးတော့ဟိုအရှင်လက်မြည်ရတဲ့တရေတည်းလိုပြောလက်နဲ့တည်းတော်တော်ရတယ်ပြော
KIA ပြန်ကြားရေးတာဝန်ခံဘုံမူကြီးနောဘူးကတော့ကတိုင်းတောင်စခန်းတင်းယူတဲ့သတင်းကိုပဲ VOA ကိုအခုလိုတီးပြပါရယ်
။ဟာကံဘက်မှာဒီမနေ့9နာရီဝန်းကျင်ကလေးကနေတိုက်ပွဲဖြစ်တာရှိပါတယ်။ကျွန်တော်တို့ချင်းအခေါ်ဝန်နဲ့တော့ဆင်ဘုံတို့ခေါ်တဲ့နေရာမှာဖြစ်ပါတယ်။သူတို့ရဲ့အဲ့ဘက်မှာခေါ်တာတော့ကတိုင်းတောင်တို့လည်းခေါ်ကြတာ။အဲ့မှာသာခံထိုင်တဲ့နေရာကိုသူတို့တမခါကိုတိုက်ရင်6အဖွဲ့ကြီးပေါ့။အဲ့ဒီစခန်းကိုလာတင်းတဲ့တိုက်ပွဲဖြစ်ပါရယ်ခင်ဗျ။ခန့်တင်လို့ရတယ်လို့ပြောကြပါတယ်အခုတတိကတော့ကေရတပ်ဖွဲ့ကြီးအဲ့ဒီနေရာမှာနေနေရှင်းနေရဲ့လုပ်ရင်းနဲ့ထိုင်နေတယ်လို့သတင်းရပါတယ်ခင်ဗ
ျနတ်မောစခန်းကိုတိုက်ခိုက်တဲ့သတင်းတော့မရသေးတော့နဲ့ဆယ်စင်းဘက်မှလည်းတိုက်ပွဲဖြစ်တဲ့သတင်းကြားသိရကြောင်းပြောပါတယ်လက်ရှိ KIA ဌာနချုပ်လိုင်စာအနီးနန်းဆန်ရံဘက်ကစီရေးအခြေအနေကိုတော့ဗိုလ်မှူးကြီးနောဘူးကအခုလိုပြောပါတယ
်နန်းဆန်ရံဘက်ကအခြေအနေကတော့အမောဘက်ကနဲ့တက်လာတဲ့စစ်ကြောင်းတွေအလုံးကတော့မတိအောင်ခါရဆိုတဲ့နေရာမှာအလုံးစုနေကြပါတယ်။ကိုအချင်းကတော့ဟိုတွားရလာရလဲခက်ခဲနေရှိတယ်ဆိုတော့သူတို့လည်းဒီအခြေအနေကိုစောင့်ကြည့်တဲ့သဘောမျိုးလားမသိဘူး။ခုတတိကတော့သူတို့လည်းမင်းပြင်းကနဲ့ဆက်ပြီးမှသူစစ်စင်လာတော့မတွေ့ရပါဘူး။ဒါပေမဲ့နောက်ဆုံးကအခြေအနေတော့မဟုတ်ဘူး။ကိုလုံးအဲ့မှာပဲစောင့်နေတဲ့ဟာကိုတော့ကျွန်တော်တို့တွေ့ရပါတယ်ခင်ဗျာ။
ဒီလ3ရက်နေ့တုန်းကလည်းဝိုင်းမော်မြို့နယ်မလီယံကျေးရွာမှာရှိတဲ့စစ်ကောင်စီစခန်းကို KIA ကတွားရောက်သိမ်းယူခဲ့ပြီး4ရက်နေ့မှာတော့စစ်ကောင်စီကလေကြောင်းကနေတိုက်ခိုက်တာတွေရှိခဲ့ပါတယ်။ KIA ဌာနချုပ်လိုင်စာအနီးနန်းဆန်ရံဘက်မှာဇူလိုင်လဇန်ပိုင်းကတည်းကတိုက်ပွဲတွေစတင်ခဲ့ရမှာနောက်ပိုင်းမြကြီးနားဗမော်လန်းတကြောမှာလည်းတိုက်ပွဲတွေဇက်တိုက်ဆိုသလိုဖြစ်ပွားနေတာပါ။အခုဆိုရင်နှစ်ဖက်စီရေးတင်းမာနေတာတလားကျော်ကြာမြင့်လာနေပါပြီခင်ဗျာ။